အရှိတောင်အရှာပင်လယ်ပြင်ကနေဝင်ရောက်လာတဲ့ထောင်ပေါင်းများစွာသောရွှေပြောင်အခြေချနေထိုင်သူလူမောင်ခိုကူးခံရသူလေစီပြေဒုက္ခသည်တွေကိုယာယီလက်ခံဖို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကသဘောတူလိုက်ကြပါရယ်မလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲအပြီးမှာဒုက္ခသည်တွေကိုကူညီမယ်ဆိုပြီးကြေညာသွားခဲ့တာပါအကြောင်းစုံကိုတော့ကိုအောင်ကစုစည်းတင်ပြထားပါရယ်ရှင်
ဟိုရုံးကတော့ဒီဒုက္ခသည်တွေကိုကူညီဖို့ဒီနိုင်ငံတွေကတန်ဆုံနေကြကြပါပြီမယ်ဒီကနေ့တွေ့ဆုံဆွေးနွေးမှုအပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကဒီလေစီးပေးဒုက္ခသည်တွေကိုကူညီမယ်ဆိုပြီးကြေညာခဲ့တာပါတွေ့ဆုံဆွေးနွေးပွဲရလဒ်တွေအရခံမှန်းကြီးလေစီးပေးဒုက္ခသည်9000လောက်ကိုမလေးရှားနဲ့အင်ဒိုနီးရှားကလူသားချင်းစာနာထောက်ထားရေးအကူအညီပေးတဲ့အနေနဲ့ယာယီခိုလုံနေထိုင်စရာပေးသွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအမန်ကပြောပါတယ
် Indonesia and Malaysia agreedto continue to provide humanitarian assistance to
those ya cha thai ne nangae yin pyan bo yi longan sin ko ti ni twin nangae daga taiwan ga a pi lou saung mae so de che kan ne tu ro ko ya yi ni thai kwe pe wo chano lo tabor tu lai ba de
malaysia nangae kuala lumpur ma chin pa de nangae jae win ji de ye siwe ko indonesia nangae jae win ji retno masudi ne thai nangae jae win ji tanasek party ma bragon ta yauk khe ba de dukha de ri ya yi khulon ni thai bo season pe twa ma phit be me shwe pyaung win yauk tu de khyi ta thauk win yauk khulon le shi de thai nangae ma ro di ya yi khulon ne scan ni saul lo twa ma mho bu lo nangae jae win ji ya ma nga pyo ba de
the ministers strongly condemn people smuggling and human trafficking
လူမောင်ခိုကူးမှုပေါ်ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးတွေအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချပြီးနိုင်ငံချင်းကပဲဖြစ်ဖြစ်အတူပူးပေါင်းပြီးပဲဖြစ်ဖြစ်ဒီဆက်ဆုပ်စရာကောင်းတဲ့လုပ်ရကျူးလွန်နေသူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လိုအပ်တာတွေအားလုံးကိုအစိုးရတွေအနေနဲ့ဆက်လုပ်သွားမယ်လို့တန်ဖိုးချန်ချထားပါတယ်
IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာပြောခွင့်ရဂျိုးလိုဝီကအခုလိုလေစီးပေးဒုက္ခသည်တွေကိုကူညီမဲ့ဆုံးဖြတ်ချက်အပေါ်ချူဆွေးခဲ့ပါတယ်
It's extremely good news coming out of Malaysia. It means that you know there will be people will be able to get to shore.
Malaysia နိုင်ငံကနေဒီသတင်းထွက်လာတာအရင်ဝမ်းသာစရာပါ။မကြခင်မှာဒီဒုက္ခသည်တွေအနေနဲ့ခိုလုံခွင့်ရမှာပါ။ကျွန်တော်တို့အနေနဲ့ရပ်ပေါင်းများစွာစောင့်ဆိုင်ပြီးအစိုးရကိုလည်းဒီလူတွေကိုလက်ခံပေးဖို့တိုက်တွန်းနေကြတာပါ။သူတို့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုကိုလည်းပေးဖို့လိုပါတယ်။အခုသူတို့ကိုဒီပင်လယ်ပြင်ကနေကယ်ဆယ်ပြီးတဲ့အခါကျွန်တော်တို့သူတို့ကိုစောင့်ရှောက်မှုပေးနိုင်ပါလိမ့်မယ်။
ဒါမှလည်းဒေသရင်းပင်လယ်ပြင်မှာရှိနေတဲ့လေစီးပေးဒုက္ခသည်တွေကိုတင်ဆောင်ထားတဲ့ဆက်လီတွေကိုရှာဖွေကယ်ဆယ်ဖို့သဘောတူညီချက်မရှိခဲ့တာဟာလည်းပြဿနာတရအဖြစ်ဆက်ရှိနေသေးပဲလို့မစ္စတာလူရီကပြောပါတယ်သူတို့တွေကိုအခြေအနေမကယ်ဆယ်နိုင်ရင်အခြေအနေတွေပိုဆိုးလာနိုင်တယ်လို့သူကထောက်ပြပါတယ်ဒီတော့တွင်ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲနောက်ထပ်ရွှေပြောင်းဝင်ရောက်သူလေစီးပေးဒုက္ခသည်400ကျော်ကိုအင်ဒိုနီးရှား၅ဖမ်းသမားတွေကကယ်ဆယ်ခဲ့တယ်လို့ AP သတင်းတရမှာဖော်ပြထားပါတယ်ဂျူးလော့ဒေတာအုပ်ချုပ်ရေးမှူးZainuddin ga
pertama kan masyarakat melaporkan bahwa ada pengungsi ada
pengungsi pin le pin ga ni myanmar nengen ga shu pyaw win yaw la du ri ko ke tin ke de lo deita kan yaw da ri ga tadin bo ba de deita san lo ji minet dana yi gwe law ma lu dia jaw di ko yaw shi la ke ba de
indonesia nengen a che deita ga sin ban di ga ywa ko ke se la ke de le ji pi dukkha de pertama a tou the ma a myo tami ne klin nge u ye 60 ni ba pa win ma de အခုရပိုင်းနေ့အတွင်းမလေးရှား၊ Indonesia နဲ့ထိုင်းနိုင်ငံကိုရေကြောင်းလမ်းကနေဝင်ရောက်လာတဲ့လေစီးပေးဒုက္ခသည်3000လောက်ကိုကယ်တင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခသည်တွေကခိုးခိုးရမယ်ဖြစ်နေပြီးအစားအစာနဲ့ရေပြက်လက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကသတိပေးပြောဆိုထားပါတယ်ခင်ဗျာ။